ကျွန်တော်တို့ကဒီကချင်ပြည်နယ်မှာပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့အဖွဲ့အစည်းဆိုတော့လေအခုဒီကချင်ပြည်နယ်မှာပညာရေးနဲ့ပတ်သက်ပြီးဘာတွေလုပ်ပြီးနေလဲရှင
်ကျမတို့insan ဘောနော် notion education network ဆိုပြီးတော့ကျမတို့မြကျင်းသားမှာရုံးဘောနော်ဖွင့်ထားပါရှင်အဲ့ဒီအထက်မှာကျမတို့အဓိကအားဖြင့်ဘောနော်နှစ်ခုပေါ့sector နှစ်ခုကျမတို့အခန်းကဏ္ဍနှစ်ခုအနေနဲ့ကျမတို့လုပ်နေတယ်ခုကဘာလဲဆိုတော့ကျမတို့အဲ့ဒီမြကျင်းသားမှာပဲအဲ့ဒီ man cream ဘောနော်ဆယ်လထားပြီးတော့ကျမတို့English TOEFL preparation လုပ်ပေးရပြီးတော့ကျမတို့ civic education သင်ပေးရပြီးတော့နောက်ထပ်တစ်ခုက civic education ဒီ mobile training လုပ်ပေးရ civic education တက်တက်ပေါ့နော်ဒီကချင်ပြည်နယ်မှာကချင်ပြည်နယ်ပြီးတော့ကျမတို့ကချင်ပြည်နယ်သားမကဘူးတခြားပေါ့နော်ဒီရှမ်းပြည်နယ်ဘက်လည်းကျမတို့ဟိုလွန်ခဲ့တဲ့ဟို February တုန်းကကျမတို့ရှမ်းပြည်နယ်ဘက်မှာလည်းတက်လို့ဖြစ်တယ
်ဟုတ်ကဲ့အဲ့တော့ကချင်လူငယ်တွေကိုဘယ်လောက်လောက်လုပ်ပေးနိုင်လဲရှင်
အဓိကကျမတို့ကဘလိုမျိုးလူငယ်တွေကိုကျမတို့ဟိုဟာ selection အနေနဲ့ဟိုဟာမျိုးလုပ်လဲဆိုတော့ကဆယ်တန်းအောင်ပြီးတော့တခြားဒီ further study လုပ်ချင်သေးတယ်ဆိုတော့ဒီလူငယ်တွေကိုကျမတို့လလန်းခေါ်တယ်ပြီးတော့တခြားက graduate ဖြစ်တဲ့လူငယ်တွေပေါ့ဒီကျောင်းပြီးပြီးတက္ကသိုလ်ပြီးပြီးပြီးတော့ဘာမှဟိုဘလိုပြောမလဲအလုပ်လဲတခြားမလုတ်ချင်သေးဘူးနိုင်ငံခြားကြောင်းတွေဆက်သက်ချင်တယ်ဆိုတော့လူတွေကိုလည်းကျမတို့လက်လန်းခေါ်တယ
်ကချင်ပြည်နယ်မှာကအခုဟာတိုက်ပွဲတွေဖြစ်နေဆဲပဲပေါ့နော်ဆိုတော့အခါမှာအဲ့ကချင်လူငယ်တွေအတွက်ပညာရေးအခြေအနေရောဘယ်လိုရှိလဲရှင
်ကချင်လူငယ်တွေရဲ့ပညာရေးဆိုတော့ကျမခဏကျမကဒီ civic education ပေါ့နော် civic education training ကဘယ်လိုမျိုးလဲဆိုတော့ကျမတို့နေတွေကျမတို့ mobile ပေါ့နော်ဒီလိုမျိုးလက်ပတ်ပြီးတော့ကျမတို့ civic education 45ရက်တင်တန်းကိုကျမတို့ပေးရအဲ့ဒီအချိန်မှာတချို့ကျမတို့ဒီဒီစစ်ဘေးတန်းကြောင် IDP camp မှာလာနေရတယ်တချို့လူငယ်တွေတချို့လူငယ်အဲ့ဒီ IDP camp ထဲမှာမှဆယ်တန်းအောင်ပီးသားလူတွေကနေတယ်ဘာဖြစ်လို့လဲဆိုသူတို့ကဒီဆယ်တန်းဆိုတော့ဆယ်တန်းတက်ဖို့ပေါ့နော်ဆယ်တန်းဒီအဲ့ဒီနှစ်မှာပဲသူတို့ဖြေမယ်ဆိုတဲ့နှစ်မှာပဲသူတို့စီမှာအခွင့်အရေးမရတော့ဒီစစ်ဘေးကြောင်ပြောင်းရွှေ့ရတဲ့အထက်မှာသူတို့တွေပါသွားတယ်အဲ့ဆိုတော့သူတို့တွေဒီစီမှာအဲ့လိုအခွင့်အရေးမရှိဘူးအဲ့ဆိုတော့ကျမတို့စဉ်းစားထားတစ်ချက်တော့ရှိရပေါ့နော်ကျမတို့ကအခုလောလောဆယ်ကဒီလူငယ်တွေဆိုလဲကျမတို့ကဒီဟိုဆယ်သန်းအောင်ပြီးတော့ဒီဟိုကဟိုဘွဲရပြည့်ရလူတွေကိုကျမတို့ကထားဒီဟိုဦးစားပေးရကိုဆိုတော့ကျမတို့ကဂျွန်နောက်ဆုံးဘက်ကနေပေါ့နော် IDP camp မှာဘာလို့မဆိုဒီ IDP မှာရှိတဲ့လူငယ်အားလုံး civic education ပညာကိုတင်ယူနိုင်ဖို့အတွက်ပြင်ဆင်ထားတာရှိတယ်
။ဒီညီမတို့အလို့လိုက်ပြီးတော့ကချင်ပြည်နယ်မှာလှည့်လည်ပြီးတော့ပညာသင်ကြားရေးကိစ္စမှာဆောင်ရွက်ပေးနေတဲ့အခါမှာတော့နောက်ဘာတွေဘယ်လိုမျိုးဆုံးရှုံးနေရလဲသူတို့တွေက
။သူတို့တွေဖြစ်ချင်နေတဲ့အရာတွေအားလုံးသူတို့တွေဆုံးရှုံးတယ်။ဥမာတချို့မိသားစုဆိုရင်ပေါ့နော်စစ်ဘေးမကြုံခင်မှာပေါ့စစ်ဘေးမကြုံခင်မှာသူတို့မိသားစုကဒီကလေးကိုကြောင်းထားနိုင်တယ်။မြတိနာမှာအကယ်၍များဒီလိုက်စားနဲ့နှီးတဲ့ဒေတာကဆိုလို့ရှင်အခုကအားလုံးကတကယ်ပြာကျနေတဲ့အိမ်လေးကြီးပဲပေါ့နော်အဲ့ဒီမိသားစုတွေကအရင်တုန်းကတော့သူတို့တွေကတောင်ယာခုတ်မယ်ဘာပဲလို့လုပ်ပေါ့သူတို့ရတဲ့ပတ်စံနဲ့သူတို့သားသမီးတွေကိုသူတို့ရဲ့အနာဂတ်အတွက်သားသမီးတွေရဲ့အနာဂတ်အတွက်သူတို့တွေထားနိုင်တယ်အခုကအဲ့လိုမျိုးထားနိုင်ဖို့နည်းနည်းတတာ IDP တွေကိုတရက်စာတောင်းမှနေရာချက်ပဲပေါ့နော်ပြီးတော့လဲဆိုတော့ကဒီလူငယ်တွေရဲ့အနာဂတ်ကဘလို့မှမျောလင့်လို့မရမျောလင့်ချက်မရှိရဲ့ဘဝဖြစ်နေတယ
်ဟုတ်ကဲ့အဲ့ဒီခါမှာဒီလူငယ်တွေကအဲ့လိုအနာဂတ်သူတို့မရှိရဲ့မရှိဘူးပေါ့နော်သူတို့ရှိမှလောလောဆယ်အခြေအနေအရအနာဂတ်တွေပြောင်းနေတဲ့ခါကျသူတို့ဘာလုပ်ကြလဲ
တချို့လူငယ်တွေဖက်ကန့်တက်တယ်ကြောက်တူဆိုပြီးတော့နော်ဖက်ကန့်သွားတဲ့လူတွေရှိရဲ့ပြီးတော့တချို့လူငယ်တွေကြတော့ဘဝမိသားစုရဲ့မိဘတွေရဲ့အုတ်ထင်းမှုအောက်မှာမရှိတော့တဲ့ကလေးတွေကအပြင်ရောက်ပြီဆိုတော့သူတို့ဆေးတုံးကြတယ်ဆေးဆွဲသွားတဲ့ကလေးတွေပေါ့နော်ဒီဘိန်းရဲ့ကျေးကျွန်ဖြစ်သွားတဲ့ကလေးတွေလည်းအများကြီးရှိရပေါ့အခုကချင်ပြည်နယ်မှာအဓိကကျမတို့မူရည်စေဝါနဲ့ပတ်သက်ပြီးတော့ပေါ့နော်မူရည်စေဝါရဲ့ကျေးကျွန်ကိုအဓိကဟိုဟာတွေ့ကြုံခံစားနေကြရတယ်ဟိုကချင်လူငယ်တွေအများကြီ
းအဲ့ဒါဘယ်လောက်ထိများလဲဘယ်လောက်ထိအခြေအနေစိုးနေလဲသူတို့အခြေအနေ
ရွာတရွာထဲမှာမိသားစုရာတရာထမ်းကမိသားစုအကယ်၍များအင်ချေပေါင်း100ရှိရဲဆိုပါဆိုအင်ချေပေါင်း90လောက်က ဒီမူရေးစေဝနာမကင်ဘူးဖြစ်နေတယ
်အဲ့တော့ညီမတို့ဒီလိုက်ပြီးတော့ပညာတွေတင်ကြားပေးတယ်လူငယ်တွေကိုပေါ့နော်အဲ့ဒီအခါမှာသူတို့ရဲ့ပညာပေါ်မှာလိုချင်တဲ့စိတ်လူငယ်တွေရဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်ကျမတို့ပထမဆုံးပေါ့နော်ကျမတို့ပထမဆုံးဒီCivic Education လောက်တောင်းကပထမအတွေ့အကြုံပေါ့သူတို့တွေကCivic Education ဆိုတာဘာဆိုတာနားမလဲဘယ်လိုပြောမလဲဘာတင်မယ်ဆိုတာလဲတိလဲမတိဘူးကျမတို့ကသူတို့တွေကိုအမြင်ဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒီသူတို့တွေရဲ့civic education ဆိုတာဘာလဲဆိုတာအမြင်ဖွင့်တဲ့အပိုင်းပဲကျမတို့ကအရင်ပြောပြရတယ်သူတို့တွေကိုဘာလဲဆိုတဲ့ဟာပေါ့နော်ဘလို့ဘယ်ဟာတွေကနိုင်ငံတားတိုင်းတည်တည်တိထိုက်တဲ့အသိပညာဆိုတဲ့ဟာကိုကျမတို့မြန်မာနိုင်ငံကအစိုးရတွေကပေါ့နော်ဒီဟာကိုနိုင်ငံတားတိုင်းကိုမတိခိုင်းမမြင်ခိုင်းတဲ့အတွက်ကြောင့်ပေါ့နော်ကျမတို့မတိခဲ့ဘူးဒါပေမဲ့အခုကတိရတော့မယ်ဆိုတော့သဘောထားနေပေါ့နော်ကျမတို့သူတို့တွေကိုအမြင်ဖွင့်ပေးရပေါ့နော်အမြင်ဖွင့်ပေးရဲသူတို့တွေတကယ်ဒီကလေးတွေကသူတို့တွေဘာမှမတိဘူးပထမလာတော့ကဒါပေမဲ့သူတို့ရဲ့အတွေ့အမြင်ကကျမတို့45ရက်လောက်တာပေါ့နော်45ရက်လောက်တာကျမတို့ English လည်းတင်မယ် Grammar ပေါ့နော် Grammar လည်းတင်မယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပထမဆုံးကကျမတို့ပူတာအောင်မှာလောက်တယ်ပူတာအောင်မှာကျတော့ဒီသူတို့တွေကဒီ English ဒီ grammar တင်တန်း grammar ဆိုရဲဟာတွေတင်ဖို့လဲတင်တန်းပေးဖို့နေရာလဲမရှိဘူးတင်ယူဖို့လဲသူတို့တွေမှာအခွင့်မကြုံဘူးအဲ့လို့ဆိုတော့ကျမတို့ကအဲ့ဒီအတွက်စဉ်းစားပြီးတော့ကျမတို့ပေါ့နော်ဒီဟို grammar section လေးထည့်လိုက်တယ်အဲ့လို့ဆိုတော့ညတော့အဖြစ်လူတွေကကျမတို့ဒီ education network ကိုသူတို့မြင်ကြတာကဟိုဟာ English တင်ပေးတဲ့ပေါ့နော် training center အနေနဲ့မြင်ကြတယ်အဲ့လို့ဆိုတော့ကျမတို့သူတို့တွေဒီလိုမျိုးပေါ့နော်သူတို့ရဲ့အမြင်ပေါ့နော်မပြောင်းလဲသွားအောင်ကျမတို့မနှဲဆွဲခေါ်ရရပေါ့နော်ကျမတို့ကဟိုဟာ English တင်တာအခုဒီဟာကပေါ့နော်အဓိက civic education လောက်တာပါဟိုဟာလူသားတွေအားလုံးဒီတိုင်းသူပြည်သားဒီဟိုဟာနိုင်ငံသားအားလုံးတည်တည်တည်ထိုက်တဲ့ဟိုပညာရေးကိုကျမတို့တင်နေတာပါ English ကပေါ့နော်ဒီမှာဟိုဟာခင်ဗျားတို့ပေါ့နော်ဒီចောင်းသူចောင်းသားတွေဟိုဟာဒီမှာသူတို့ရဲ့အခွင့်အရေးမရှိလို့ပေါ့နော်ကျမတို့ထည့်ပေးတာဟုတ်တယ်ဆိုပြီးတော့တည့်ယူရအောင်
အဲ့တော့ဒီဆွဆွ civic education လူတို့ပညာပေးတဲ့ဘာသာရပ်မှာကြတော့ဟိုညီမတို့အခုဘာတွေတင်ပေးနေလဲအဲ့ဒီ civic education မှာ
အဲ့ဒီအထဲမှာအဓိကအားဖြင့်ပေါ့နော်ဒီကျမတို့ရဲ့ constitution ပေါ့constitution အဲ့ဒီစာအုပ်လေးလဲကျမတို့သူတို့တင်ပေးရဲ့
ပြီးတော့
ဖွဲ့စည်းပုံအခြေခံဥပဒေပြီးတော့လူအခွင့်အရေးဆိုတာဘာလဲပေါ့ပြီးတော့ democracy ဆိုတာဘာလဲပေါ့နိုင်ငံရေးဆိုတဲ့ဟာကိုဘယ်လိုနားလဲလဲပေါ့နော်နိုင်ငံရေးဆိုတဲ့ဟာဘာလဲဆိုတဲ့ဟာမျိုးတွေပြီးတော့ကျမတို့ဒီအမျိုးသမီးအခွင့်အရေးတွေပေါ့နော်ပြီးတော့ဒီတခြားငင်းချမ်းရေးနဲ့ပတ်သက်တဲ့ peace and conflict study အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ပြီးတော့ဒီ negotiation process တွေဆွေးနွေးညှိနှိုင်းမှုတွေပေါ့နော်ဆက်ဆက်ညှိနှိုင်းမှုအဲ့ဒီဟာတွေကျမတို့တင်တယ
်ဟုတ်အဲ့တော့အဲ့လိုတင်တန်းတစ်ခုပေးသွားလို့ရှိရင်ညီမတို့ရလာအကျိုးရလာပေါ့လေအဲညီမတို့ရဲ့ထိရောက်မှုရောဘယ်လိုသုံးသပ်မိလဲရှင
်ကျမတို့ရဲ့ကျမတို့ပေါ့နော်အများအားတင်ပြီးပြီဆိုရင်ကျမတို့အများအားသူတို့စီက feedback ယူတယ်ဒီအဲ့ feedback ယူရတာကစာပေါ်မှာပဲရှိရပါဘူးเนาะအဲ့ feedback ကဒါပေမဲ့သူတို့လက်တွေ့လှုပ်ဆောင်သလားမလှုပ်ဆောင်ဘူးလားဆိုတာကဘာလို့လဲဆိုတော့သူတို့တွေပြီးပြီအဲ့တင်တန်းတစ်ခု45တင်တန်းပြီးပြီဆိုတော့သူတို့တွေတကယ်ပညာရေးပေါ်မှာစိတ်ဝင်စားလာလားဘယ်လိုင်းမှာစိတ်ဝင်စားလာလဲဆိုတော့ပေါ်လာတယ်ဘာလို့ကြည့်လဲဆိုလို့ရှင်သူတို့တွေတကယ်တမ်းဒီ45ရက်ပြီးပြီသူတို့ပညာရေးပေါ်မှာစိတ်ဝင်စားလာရဲဆိုတော့သူတို့တွေညီမတို့ဆယ်လာကိုသူတို့ apply လာကြတယ်ပြီးတော့တခြားလူငယ်တွေဆိုတော့သူတို့ဒီဟိုဟာညီမတို့ကဒီသူတို့ community ကသူတို့ရဲ့ religious နဲ့ပတ်သက်တဲ့သူတို့ရဲ့ church ဘာသာရေးဒီသူတို့ရဲ့ christian ဆိုတော့သူတို့ရဲ့ church မှာသူတို့တွေဒီလူငယ်တွေရဲ့ကန္တာမှာသူတို့ပါဝင်လှုပ်ရှားလာတယ်လူငယ်တခြားလူငယ်တွေသူတို့တင်ထားတဲ့ဟာတွေပေါ့နော်သူတို့တွေဝေငှပေးတဲ့ဟာတွေပေါ့နော
်အဲ့ဆိုတော့ဟိုသုံးပြရတော့ထိရောက်မှုရှိတယ်ဟုတ်က
ဲ့ဟုတ်ကဲ့ကျမတို့အနေနဲ့လည်းပေါ့နော်ထိရောက်တယ်အရန်ထိရောက်တယ်လို့ကိုယ့်ဘာကိုပေါ့နော်ကိုယ့်ဘာကိုထင်ယူတာမဟုတ်ပါဘူးသူအများအမြင်ပေါ့နော်ထိရောက်တယ်လို့
ဘယ်လောက်ကြာပါလဲဘယ်နှစ်လောက်ရှိပြီလဲအဲ့ဒါလေးလောက်တာ
ဒီဟာလောက်တာက2012 ကနေဆက်လုပ်ဖြစ်တာ
ဟုတ်ကဲ့လူငယ်တွေအတွက်အဲ့လိုပေါ့နော်ပညာပေးဒီကချင်ပြည်နယ်မှာဒီပညာရေးနဲ့ပတ်သက်ပြီးလုပ်နေတဲ့အခါမှာအဓိကပေါ့နော်ဟိုလိုအပ်ချက်တွေဘာရှိလဲဖြစ
်လိုအပ်ချက်တွေကတန်တန်းတိုင်းတန်တန်းတိုင်းပေါ့နော်ဟိုအမြဲတမ်းကလိုအပ်ချက်တွေကအမြဲတမ်းရှိနေတယ်အဓိကအားဖြင့်ပေါ့နော်ဒီလူငယ်တွေအတွက်ကျမတို့ကတကယ်ဥပမာပေါ့နော်တန်တန်းသင်ခန်းစာတစ်ခုသူတို့ပေးတယ်ဆိုလို့ရှင်ကျမတို့အတွက်က teaching material ပေါ့နော်ဒီသင်ထောက်ကူပစ္စည်းတွေပေါ့နော်တခါလေသူတို့အတွက်အာမလုံလောက်တဲ့ဟာမျိုးတွေဥပမာပေါ့နော်ပြီးတော့တခါတလေအာကျမတို့နေရာမရောပေါ့နော်နေရာမရောဆိုတော့ဒီနေရာလုံမယ်ဆိုလို့ရှင်ဒီကလူတွေနဲ့ဆက်တွယ်ပြီးတော့ပေါ့နော်လုံရတယ်ပေါ့နော်အဲ့ဒီထက်ကဒေတာခံနေနဲ့ဆက်တွယ်ပြီးတော့လုံရတယ်ဒါပေမဲ့ဒေတာခံတွေကနေရာမပေးဘူးဆိုလို့ရှင်ကျမတို့အဲ့ဒီထက်မှတင်တန်းလုံးလုံးမရဘူးပေါ့ဘလောက်လုံးချင်လဲလုံးလုံးမရအဲကြောင့်ဒီအာဆက်သွယ်မှုပေါ့နော် communication ပေါ့ဒီ data နဲ့ကျမတို့ဂျာကဆက်သွယ်မှုတွေမှာကျမတို့ဘယ်လိုပြောမလဲအခက်ခဲရှိရဲ
အခုလိုလာပြီးတော့ပေါ့နော် video လာပြီးတော့ဒီ interview ဖြည့်ကြပြီးအတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
် okay ရှင်ကျမကလည်းကျေးဇူးအများကြီးတင်ပါတယ်